ါရှင်များခင်ဗျာဇန်နဝါရီလ30ရက်တရုတ်အစိုးရအားပေါ်ဂလိုဘယ်တိုင်းသတင်းစာမှာပြည်ဝရီမြေဆုံဆယ်ကိစ္စဟာမြန်မာအပေါ်ယုံကြည်စိတ်ချရမှုနဲ့ဆက်ဆက်ပတ်သက်နေတယ်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်ဇန်နဝါရီလ21ရက်နေ့ကနိုင်ငံတော်နိုင်ငံပုဂ္ဂိုလ်ဒေါက်တာစုကြည်စကိုင်းတိုင်းကလေးမြို့နယ်ကဒေသခံတွေနဲ့တွေ့ဆုံခဲ့ခြင်းအတွင်းကျောင်းသားတဦးရဲ့မိခွန်းကိုဖြေချခဲ့ရမှာအစိုးရတရက်ဟာအရင်အစိုးရအတီးပြုတ်ခဲ့တဲ့နိုင်ငံခြားရေးနှိမ့်ညွှန်မှုစီမံကိန်းလုပ်ငန်းတွေကိုမပယ်ဖျက်တင်ကြောင်းအရင်အစိုးရရဲ့ကတိကဝတ်ကိုချိုးဖျက်မယ်ဆိုရင်နိုင်ငံအပေါ်ယုံကြည်စိတ်ချခံရမှုတိကျသွားမှာဖြစ်ပြီးဘယ်နိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေကမှလာရောက်ရေးနှိမ့်ညွှန်ကြတော့မှာမဟုတ်ကြောင်းပြောကြားခဲ့တယ်လို့ဆောင်းပါးမှာအစအချီဖော်ပြထားပါတယ်။ဒေါက်တာစုကြည်ရဲ့ပြောဆိုချက်ဟာတရုတ်ကရေးနှိမ့်ညွှန်ထားတဲ့မြေဆုံဆယ်စီမံကိန်းအပေါ်မြန်မာတို့ရဲ့စွန့်ကျင်တိုက်ခိုက်မှုအသစ်တွေပြန်လည်ပေါ်ပေါက်လာချိန်နဲ့တက်ဆိုင်နေပါတယ်တဲ့။ဒေါက်တာစုကြည်ရဲ့အခုတချိန်ပြောစကားဟာနိုင်ငံရေးအဓိပ္ပာယ်ကိုပေးလိုက်တာပါပဲလို့ဆောင်းပါးကဆိုပါတယ်။အရင်အစိုးရလက်ထက်မြန်မာပေါ်အနောက်နိုင်ငံတွေကစီးပွားရေးပိတ်ဆို့ထားချိန်မှာမြန်မာနဲ့တရုတ်ကြားမြေဆုံဆယ်စီမံကိန်းအပါအဝင်စီမံကိန်းတွေအများအပြားသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။အခုတော့ဒေသခံတချို့ကမြေဆုံဆယ်စီမံကိန်းကိုဖျက်ဖို့တောင်းဆိုနေကြပါပြီတဲ့။တကယ်တော့အနောက်နိုင်ငံတွေရဲ့ပိတ်ဆို့ရေးယူထားတာတွေကြောင့်အဆိုပါဆုံးအခြေအနေကိုရောက်ရှိခဲ့ရတဲ့မြန်မာနိုင်ငံကိုကူညီဖို့အတွက်တရုတ်ကကန့်ကန့်ခဲ့တာပါ။2021ခုနှစ်ကတရုတ်ကုမ္ပဏီတွေရဲ့အကူအညီနဲ့တည်ဆောက်ခဲ့တဲ့ရဲရွာရေလျှက်စစ်စီမံကိန်းကြောင့်ရန်ကုန်မြို့ကြီးလျှက်စစ်တပ်အားပုံမှန်သုံးဆွဲလာနိုင်ခဲ့တာဖြစ်ပါတယ်။မြေဆုံစီမံကိန်းပြီးစီအောင်မြင်သွားပြီဆိုရင်မြန်မာနိုင်ငံလျှက်စစ်တပ်အားပုံမှန်ပြီးတော့သုံးဆွဲလာနိုင်မှာဖြစ်ပါတယ်။အဲ့ဒီစီမံကိန်းဆိုင်းငံ့လိုက်ရတဲ့နောက်ွယ်ကအကြောင်းတွေကလည်းအင်မတန်မှရှုပ်ထွေးလာပါတယ်။ဒါပေမဲ့စီမံကိန်းစာချုပ်ကိုလက်မှတ်ရေးထိုးပြီးဖြစ်တာမို့မြန်မာနိုင်ငံအနေနဲ့စီမံကိန်းဖျက်သိမ်းဖို့ဆုံးဖြတ်မယ်ဆိုရင်နှစ်ဖက်သဘောတူထားတဲ့စာချုပ်ကိုဖောက်ဖျက်ရာရောက်သွားမှာပါ။ဒါဆိုရင်မြန်မာအစိုးရအနေနဲ့သတ်မှတ်ထားတဲ့ယုံကြည်ပေးဖို့လိုအပ်ပါလိမ့်မယ်လို့ဆောင်းပါးကဆိုပါတယ်။အခုအခါမြေဆုပ်ဆယ်စီမံကိန်းကိုပြန်ဆောက်ဖို့မြန်မာအစိုးရကိုတရုတ်ကဖိအားတွေပေးနေတယ်ဆိုတော့ကောလာဟလတွေကလည်းပြန့်နှံ့လို့နေပါတယ်တဲ့။ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့စီမံကိန်းတစ်ခုရှင်းပြကြရပ်ဆိုင်နေရတဲ့ကိစ္စအပေါ်တရုတ်ကမစုံစမ်းမမေးမြန်းရတော့ဘူးလားလို့လည်းဆောင်းပါးကမင်းကုတ်ထုတ်ပါတယ်။မြေဆုပ်ဆယ်စီမံကိန်းကအနည်းဝန်းကျင်ဒေသတွေမှာအလုပ်ကင်တွေဖန်တီးပေးနိုင်မှာဖြစ်ပါတယ်တဲ့။မြန်မာတချို့ကတော့တရုတ်ဆိုးရဟာမြန်မာတရားစာကြတွေကိုသိမ်းယူဖို့ကြံစည်နေပြီးမြေဆုပ်ဆယ်စီမံကိန်းကြောင့်လည်းတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမယ်လို့ပြောဆိုနေကြပါတယ်။တရုတ်အနေနဲ့ကရှင်ပြည်နယ်လူထုအပါအဝင်မြန်မာတွေရဲ့ဆန္ဒကိုအစင်မဲ့လေးစားပါတယ်။ဒါ့ပေမဲ့တရားဝင်သဘောတူညီပြီးစီမံကိန်းတရားနဲ့ပတ်သက်ရင်နိုင်ငံတကာလူထုလုံလီတွေနဲ့အညီဆက်လက်ဆောင်ရွက်ရမှာဖြစ်ပါတယ်တဲ့။တကယ်လို့လူထုတောင်းဆိုခြင်းအသစ်တွေဓမ္မမဟုတ်တဘာဝပတ်ဝန်းကျင်ဆန္ဒစိုးရင်ပေါ်ရာတွေပေါ်ပေါက်လာမယ်ဆိုရင်လည်းဆွေးနွေးညှိနှိုင်းကြဖို့သာရှိပါတယ်။အမျိုးသားရေးဝါဒရှင်းလင်းတင်တာကပြဿနာဖြစ်ရှိမှုမဟုတ်ပါဘူးလို့လည်းဆိုပါတယ်။နိုင်ငံတကာလုံခြုံရေးအစိုးရအရဆောင်ရွက်ခဲ့တဲ့စီမံကိန်းတရားရပ်ဆိုင်ခံထားရတဲ့ကိစ္စဟာမြန်မာရင်းနှီးမြှုပ်နှံမှုဆိုင်ရာပတ်ဝန်းကျင်နဲ့အစိုးရဘော်ယုံကြည်စိတ်ချရမှုနဲ့မြန်မာနိုင်ငံမြောက်ပိုင်းရေရှည်ဖွံ့ဖြိုးတိုးတက်မှုတွေအပေါ်အဆုံးဖြတ်ပေးမှဖြစ်ကြောင်းဆောင်းပါးမှာဖော်ပြထားပါတယ်။တော်တော်ရှင်ပါခင်ဗျာ။ဇန်နဝါရီလ31ရက် Asia Time သတင်းစာမှာတော့ဆောင်းပါးရှင်ဗရစ်လစ်တနာရဲ့ဆင်းရဲအထူးကြံမြန်မာနိုင်ငံနဲ့တရုတ်ရဲ့အကျွေးထောင်ချောင်းဆိုတဲ့သုံးသက်ချက်ဆောင်းမတဲ့ပုံဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံရဲ့တရုတ်အပေါ်တင်ရှိနေတဲ့ကြွေးမီဟာနိုင်ငံအချုပ်အခြာအာဏာကိုထိဖောက်လာနိုင်တဲ့အထိမြန်မာလာနေတာမို့အဲ့ဒီအကျွေးဝင်ထုတ်ကိုဖြစ်နိုင်တဲ့မြန်မာခြေနိုင်မှုအနေဒီဥဆောင်တဲ့အစိုးရကိုလွတ်တော်အမတ်တွေကတိုက်တွန်းနေကြပါတယ်လို့ဆောင်းမမှာအစချီဖော်ပြထားပါတယ်။မြန်မာနိုင်ငံအနေနဲ့2018ခုနှစ်အတွင်းနိုင်ငံခြားအရန်ငွေအမေရိကန်ဒေါ်လာ6.35ဘီလီယံရှိခဲ့ရမှာအမျိုးသားကြွေးမီကဒေါ်လာ30ဘီလီယံရှိနေပါတယ်။အဲ့ဒီထက်မှာ4ဘီလီယံကတရုတ်ကပေးရမယ့်အကျွေးဖြစ်ပါတယ်တဲ့။အဲ့ဒီအကျွေးကိစ္စနဲ့ပတ်သက်ပြီးလွှတ်တော်မှဦးသန်းစိုးကတရုတ်ရဲ့ကျွေးကိုအမေရိကန်ဒေါ်လာနဲ့ပြန်ပြီးတော့ဆက်မဲ့အစားမြန်မာဆန်နဲ့ပြန်ပြီးတော့ဆက်ဖို့မကြခင်ကအကြံပြုခဲ့ပါတယ်။ဒါပေမဲ့အကျွေးကိုဆန်နဲ့ပြန်ဆက်မဲ့ကိစ္စတရုတ်ကလက်ခံမခံမသိရသေးပါဘူး။အကျွေးအပေါ်တရုတ်ကယူတဲ့အတူနှုံးကလည်း 4.5 ရာခိုင်နှုန်းဖြစ်တဲ့အတွက်တခြားပြည်ပကျွေးမီတွေထဲမှာအမြင့်မားဆုံးအတူနှုံးဖြစ်ပါတယ်တဲ့။မြန်မာနိုင်ငံကိုအနောက်နိုင်ငံတွေကပိတ်ဆို့အရေးယူထားချိန်1988ကနေ2021ခုနှစ်အတွင်းမြန်မာရဲ့အထူးကငွေချေးမဲ့သူဟာတရုတ်သာဖြစ်ပါတယ်။ဒါအပြင်တရုတ်ကျောတော်နောက်ခံပြုအမေရိကန်ဒေါ်လာ10ဘီလီယံကုန်ကြမဲ့ချောက်ဖြူရင်းတဲ့စည်းကမ်းစီမံကိန်းကိုလည်းအရွယ်ဆတ်လျှော့ဖို့မြန်မာလွှတ်တော်မှာဆွေးနွေးသုံးသပ်ခဲ့ကြပါတယ်။2021ဦးသိန်းစိန်အစိုးရလက်ထက်မှာနိုင်ငံခြားကြွေးမီ 6.9 ဘီလီယံရှိခဲ့ရမှာအဲ့ဒီထက်က69ရာခိုင်နှုန်းကတရုတ်ရဲ့အကျိုးဖြစ်ပါတယ်။အဲ့ဒီတရုတ်အကျိုးတွေဟာအဓိကအားဖြင့်ရေရလျှက်စစ်ထုတ်ရေလုံတမန်စီမံကိန်းတွေအပါအဝင်တည်ဆောက်ရေးစီမံကိန်းတွေအတွက်ဖြစ်ပါတယ်။တချို့ဆိုရင်အတူပေးနေရတာကအမေရိကန်ဒေါ်လာတန်းနဲ့ချီပါတယ်။ဥပမာတရုတ်စွမ်းအင်ကုမ္ပဏီ CBIC ကိုအတူကြီး မေရိကန်ဒေါ်လာ300ပေးဖို့ရှိပြီးစက်ပျိုးရေးသုံးကိရိယာတွေအတွက်အတွင်းငွေကဒေါ်လာ300ပေးရအောင်ပါ။ဒါကြောင့်အခုလိုတရုတ်ကျွေးကိုမြန်မာဆန်နဲ့ပြန်ပြီးတော့ဆက်ဖို့ဆိုတဲ့လွှတ်တော်အမတ်ရဲ့စိတ်ကူးဟာတီထွင်စမ်းသပ်မှုရှိတယ်လို့ဆိုနိုင်ပေမဲ့တရုတ်ရဲ့ကျွေးဆောင်ချုပ်ထဲကရုံးထွက်နိုင်မှုကတော့အတော်ကိုကျိုးစားရအောင်မှဖြစ်ပါတယ်လို့ဆောင်းပါးမှာဖော်ပြပါကြောင်းအစီရင်ခံပြပြအပ်ပါတယ်ခင်ဗျာ။